ကျမ်းမာတော်မူပါစတူတော်မောင်ရေအယတအစိုးရသည်တက်လာပြီးနောက်ပိုင်းပြုပြင်ပြောင်းလဲမှုတွေကိုတိတိတသားလုပ်နေတဲ့အထက်မှာတိုးတက်မှုရှိလာတဲ့ဌာနကိုပြပါဆိုရင်ကျန်းမာရေးဌာနနဲ့ FDA လို့ခေါ်တဲ့အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာနကိုပြကျင်ပါတယ်။ကျန်းမာရေးဌာနကတိတာထင်ရှားတဲ့ဝန်ဆောင်မှုကောင်းတွေပံ့ပိုးမှုတွေနဲ့နာမည်ကောင်းရလာသလို FDA ကလည်းပြည်သူကျန်းမာရေးအတွက်အစားအသောက်နဲ့ဆေးဝါးတွေကိုကျန်းမာရေးနဲ့ညီညွတ်မှုရှိမရှိထုတ်လုပ်ခွင့်လိုင်စင်ရှိမရှိထုတ်လုပ်ခွင့်လိုင်စင်ရှိပြန်ရင်လည်းကောင်းမွန်တဲ့ထုတ်လုပ်မှုကျင့်စဉ် GMP နဲ့ကိုက်ညီမှုရှိမရှိပိုက်ဆိုင်တိုက်စစ်ဆေးနေပြီးပြည်သူတွေစီကိုအချိန်နဲ့တပြေးညီသတင်းထုတ်ပြန်တာတွေလှုပ်ဆောင်ပေးနေတာကိုတွေ့ကြမှာပါ။ရုံမြင့်တန်ကြားနဲ့စာနယ်ဇင်းမီဒီယာတွေကနေတဆင့်သုံးဆွဲဖို့မသင့်တဲ့လှောက်ကုံပစ္စည်းအမျိုးအမည်တွေစားသုံးဖို့မသင့်တဲ့စားသောက်ကုံအမျိုးအမည်တွေ GMP နဲ့ကိုက်ညီမှုမရှိတဲ့ရေသက်အမှတ်တံဆိပ်တွေကိုခက်ဆိတ်ဆိတ်ကြီးညာပေးနေတာသတိထားမိပါတယ်။ပြီးခဲ့တဲ့ August 9ရက်နေ့ကလည်းလယ်ကူးမြို့နယ်မှာထောက်ခံချက်ယူမထားတဲ့ရေတန့်ဆက်ယုံကိုရှောင်းတခင်စစ်ဆေးခဲ့ပြီးစီကံချက်တွေနဲ့မကန့်ညီလို့ရဲအကန့်အသတ်မရှိပိတ်သိမ်းအရေးယူခဲ့တာ။ August 10ရက်နေ့မှာပဲလှိုင်မြို့နယ်မှာရှိတဲ့ထောက်ခံချက်ယူမထားတဲ့ရေတန့်ဆက်ယုံတယုံကိုပိတ်သိမ်းအရေးယူခဲ့တာ။ထောက်ခံချက်ရှိတဲ့ရေတန့်ဆက်ယုံ၄ယုံကလည်း GMP နဲ့ကန့်ညီမှုမရှိလို့ယာယီပိတ်သိမ်းခဲ့တာတွေလုပ်ခဲ့ပါတယ်။ဒါအပြင်ရန်ကုန်တိုင်းတွင်းမှာရှိတဲ့ရေတန့်ဆက်ယုံတွေကိုလည်းယခုလအတွင်းမှာကွင်းစင်းစစ်ဆေးမယ်လို့စာပို့ထားတယ်လို့ဆိုပြီးသိရပါတယ်။ဒီနေရာမှာ FDA ကိုအကြံပေးချင်တာကစာပို့တာထက်ရှောင်းတခင်ဝင်ပြီးစစ်ဆေးတာကပို့ပြီးထိရောက်နိုင်တယ်ဆိုတာပါပဲ။စာပို့ထားရင်မတမာသူဝိတမလောဘသားတွေကကြိုတင်ပြင်ဆင်ဖို့အချိန်ရပြီးမတမာမှုပြုလုပ်နိုင်တယ်လို့ယူဆလို့ပါ။နောက်ပြီးအရေးယူခဲ့ရင်လည်းထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလုပ်စေချင်ပါတယ်။တလောကတိရိမင်္ဂလာဈေးတက်ကပဲသွေးရောင်းတဲ့ဆိုင်၅ဆိုင်မှာရှိတဲ့ပဲသွေးတွေဖော်မလင်စိန်ထားတာကိုတွေ့တဲ့အတွက်ကုန်ပစ္စည်းတွေကိုဖျက်ဆီးခဲ့တယ်လို့သိရပါတယ်။နောက်တစ်ခါမန္တလေးတိုင်းရမဲသိန်းမြို့နယ်မှာရှိတဲ့အသားကြောက်လုပ်ငန်းကိုရှောင်းတခင်စစ်ဆေးရမှာထုတ်လုပ်ခွင့်လိုင်စင်မရှိတဲ့အပြင်အသားတွေကလည်းပုတ်တိုးအသားကြောက်တွေဖြစ်နေလို့ဆိုပြီးကုန်ပစ္စည်းတွေကိုဖျက်ဆီးခဲ့တယ်လို့သိရပါတယ်။ဒီလိုထုတ်လုပ်ခွင့်လိုင်စင်မရှိဘဲထုတ်လုပ်တာ GMP နဲ့ကိုက်ညီမှုမရှိတာကျန်းမာရေးနဲ့ညီညွတ်မှုမရှိတဲ့စိုးစဲတွေတုံးတာဖော်မလင်စိန်နာတွေကိုမိရင်ထိထိရောက်ရောက်အရေးယူဆောင်ရွက်စေချင်ပါတယ်။ကုန်ပစ္စည်းတွေဖျက်ဆီးတာလုပ်ငန်းယာယီပိတ်သိမ်းတာတတိပေးတာအထူးတတိပေးတာလောက်တွေနဲ့မလုံလောက်ပါဘူး။တရားစွဲထောင်ချတာမျိုးအထိအရေးယူသင့်ရင်ယူရပါမယ်။ငါတို့ရဲ့အင်ဒီဂျင်းနိုင်ငံတွေဖြစ်တဲ့ထိုင်းမလေးရှားစင်ကာပူနိုင်ငံတွေမှာလည်းဒီလိုစီကံဖောက်ပြတဲ့စီးပွားရေးသမားတွေကိုထောင်ဒဏ်ချပြီးထိရောက်တဲ့အရေးယူမှုတွေပြုလုပ်ပါတယ်။ FDA က GMP နဲ့မကိုက်ညီလို့ဆိုပြီးလုပ်ငန်းအရာကြီးပိတ်သိမ်းထားတဲ့ရေတန့်ဆက်ယုံတချို့ကိုအရေးယူပြီးရပ်ပိုင်းတွင်းမှာပဲပြန်ပြီးထုတ်လုပ်ရောင်းချနေတာကြောင့်ထပ်ပြီးအရေးယူနေရတဲ့တာရကားတွေရှိနေခဲ့တယ်မဟုတ်လား။ရန်ကုန်တိုင်းဒေသကြီးအတွင်းမှာတင် FDA ကထောက်ခံချက်ပေးထားတဲ့ရေတန့်ဆက်ယုံပေါင်း300ကျော်ရှိတယ်လို့သိရပါတယ်။ FDA ရဲ့ထောက်ခံချက်မရှိဘဲထုတ်လုပ်ရောင်းချနေတဲ့ရေတန့်လုပ်ငန်းတွေထောက်ခံချက်ရှိတော့လဲ GMP နဲ့ကိုက်ညီမှုမရှိတဲ့ရေတန့်ဆက်ယုံတွေရန်ကုန်နယ်နမိတ်မာသာမကမြန်မာပြည်အနှံပြားမှာအမြောက်များရှိနေပါတယ်။ FDA ကလည်းခုနောက်ပိုင်းခက်ဆိတ်ဆိတ်ကွင်းစင်စစ်ဆေးနေတယ်လို့ဆိုပေမဲ့လုံလောက်တဲ့ဝန်ထမ်းအင်အားမရှိသေးတာထိရောက်တဲ့ကူညီပံ့ပိုးမှုတွေအစိုးရကမလုပ်ပေးနိုင်သေးတာတွေကြောင့်တနိုင်ငံလုံးအတိုက်အခံနဲ့စစ်ဆေးကြမ်းမတ်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါကြောင့် FDA ကလက်လန်းမမီတဲ့နေရာတွေမှာမတမာမှုလုပ်နေတဲ့စီးပွားရေးသမားတွေရဲ့လှည့်ကွက်နဲ့လူလေကြတာတွေကိုပြည်သူတွေကအခုထိခါးစည်းခံနေကြရဆဲဖြစ်ပါတယ်။ရေတန့်ဆိုပြီးမှားယူတောက်တုံးနေတဲ့ရေတွေဟာအနံ့အသက်ဆိုးရွားနေတာ၊အနယ်နှစ်တွေပါနေတာ၊ရေသားမကဘူးကွန်တွေကလည်းရတရမရှိအောင်ညစ်ပတ်ပေးရနေတာ၊ရန်ဖန်ရန်ခါပိုးဟက်ဥတွေနဲ့ရေကြီးဖက်တွေပါနေတာမျိုးလူတိုင်းအနေနဲ့အများဆိုသလိုကြုံခဲ့ဘူးကြပါတယ်ငါတို့။ထုတ်လုပ်ဖြန့်ဖြူးနေတဲ့ရေတန့်အမှတ်တံဆိပ်တွေကလည်းမကြီးမတွက်နိုင်အောင်ပါပဲ။ဒါတွေကိုမယုံမယဲနဲ့စိတ်တထင်းနဲ့ပတ်ဆံပေးပြီးဝယ်တောက်နေကြရတယ်။ရွေးချယ်စရာမှမရှိပဲငါတို့။FDA ရဲ့ထောက်ခံချက်ရပြီးသား GMP စနစ်နဲ့လည်းစီကံကြထုတ်လုပ်ထားပြီးအပြည်ပြည်ဆိုင်ရာစံချိန်စံညွှန်းအဖွဲ့ကြီး ISO ရဲ့လက်မှတ်ပါရထားတဲ့နာမည်ရှိကုမ္ပဏီတစ်စိတ်ဥပမာ PMG, Alpine, Yuma တို့လိုစိတ်ချရတဲ့ရေတန့်ဘူးတွေရှိပေမဲ့တာမန်တောက်ရေတန့်ဘူးတွေနဲ့ရေတန့်ဇင်းလုံးကွာဟလွန်းနေတာစားသုံးသူတွေလိုအပ်ချက်ကိုအပြည့်အဝမဖြည့်ဆည်းပေးနိုင်တာတွေကြောင့်ငါတို့ပြည်သူတွေဟာလက်လန်းမီတဲ့ရေတန့်အမှတ်တံဆိပ်တွေကိုပဲမယုံမကြည်နဲ့မရဲတရဲနဲ့တောက်သုံးနေရတဲ့အနေအထားဖြစ်နေပါတယ်အမှတ်တံဆိပ်အမျိုးမျိုးနဲ့ထုတ်လုပ်ရောင်းချနေကြတဲ့ရေတန့်လုပ်ငန်းတွေမှာဆက်ယုံတွေကနေထုတ်လုပ်တဲ့ရေတန့်ဘူးတွေရှိသလိုအိမ်နွေးမှုလုပ်ငန်းသဘောမျိုးရက်ွက်ထဲကကိုယ်အိမ်ထဲမှာနေထုတ်လုပ်နေတဲ့ရေတန့်ဘူးတွေလည်းရှိပါတယ်။ဆက်ယုံကထုတ်လုပ်တာမဟုတ်ဘဲအိမ်နွေးမှုလုပ်ငန်းပုံစံနဲ့ထုတ်လုပ်နေတဲ့ရေတန့်အမျိုးအစားတွေဟာဘယ်လိုနည်းနဲ့မှကောင်းမွန်တဲ့ထုတ်လုပ်မှုကျင့်စဉ် GMP စနစ်နဲ့ကိုက်ညီမှုမရှိနိုင်ပါဘူး။ဒီလိုလုပ်ငန်းတွေကိုလည်း FDA ကလုပ်ငန်းထောက်ခံချက်ပေးလိမ့်မယ်မဟုတ်ပါဘူး။ဒါပေမဲ့ဒီလိုကိုယ်အိမ်တွင်းကနေထုတ်လုပ်ဖြန့်ဖြူးရောင်းချနေတဲ့တပိုင်းတနိုင်လုပ်ငန်းကလေးတွေရက်ွက်တိုင်းရက်ွက်တိုင်းမှာအမြောက်အများရှိနေပါတယ်။ဒါကို FDA ကထိရောက်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်ပြီးဟန်တားစေချင်ပါတယ်။ဒီလိုမယုံကြည်ရတဲ့ကောင်းမွန်တဲ့ထုတ်လုပ်မှုကျင့်စဉ် GMP စနစ်နဲ့ထုတ်ဝေဖြန့်ဖြူးနေတာမဟုတ်တဲ့ မတန့်တဲ့ရေတွေကိုငွေကုန်ကြေးကျခံပြီးတောက်သုံးနေကြရတဲ့ပြည်သူတွေအဖို့များစွာနစ်နာနေကြပါတယ်ဒီနေရာမှာငါတို့ဘိုးဘွားတွေရဲ့အကုန်ကြနေပြီးရောဂါလည်းကင်းဝေးစေမဲ့နီလန်းအဟောင်းကိုပြန်ပြီးကျင့်သုံးကြတာအကောင်းဆုံးဖြစ်ပါလိမ့်မယ်အဲ့ဒါကဘာလဲဆိုတော့ရေကိုကြိုချက်ပြီးတောက်သုံးတာပါပဲရေကိုကြိုချက်ပြီးတောက်ချင်းအပြင်ယောဂဗယကင်းဝေးစေသလိုငွေကုန်ကြေးကျလည်းနည်းပါပါတယ်ဒီတော့ငါတို့ပြည်သူတွေမယုံကြည်ရတဲ့ရေတွေကိုရေတန့်ဆိုပြီးငွေကုန်ကြေးကျခံတောက်နေမဲ့အစားရေကိုကြိုချက်ပြီးတောက်သုံးတာအကောင်းဆုံးနဲ့ယုံကြည်စိတ်ချရဆုံးဖြစ်တယ်ဆိုတဲ့အကြောင်းနီလန်းကောင်ပေးရင်ညှကုန်းချုပ်လိုက်ပါသည်မင်းလဲယောဂဗယကင်းစင်တဲ့လူငယ်တယောက်ဖြစ်အောင်ကြိုးစားနေထိုင်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ကွယ်ချစ်လက်စွာသောမင်းရဲ့အဖဆန်နီဦး